ကာဇာမှာရှိတဲ့အဆောက်အဦနှစ်ခုကိုအစ္စရေးကစနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်ပါလက်စတိုင်း90ကျော်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးသမားတွေနဲ့စေယုံတာဝန်ရှိသူတွေကပြောပါရယ်။ကာဇာမှာအရက်သားတွေအထက်ဘေးလွတ်ရာထွက်ပြေးဖို့နေရာဆိုတာမရှိတော့ဘူးလို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတောက်ကြနေတုန်းကပဲထပ်မံသတိပေးပြောဆိုခဲ့ပါရယ်။တစ်ချိန်တည်းမှာပဲအစ္စရေးစစ်တပ်ကတော့ကာဇာတောင်ပိုင်းကိုအဓိကထားပြီးမြေပြင်ထိုးစစ်ဆင်မှုတွေတွန်းပြစ်လှုပ်ဆောင်နေတဲ့အကြောင်းနဲ့မြောက်ပိုင်းမှာလည်းထိုးစစ်တွေဆက်ပြီးတော့ရှိနေတယ်လို့စစ်ဘက်ပြောခွင့်ရကပြောပါရယ်။ဂါဇာစီးရီးကနေရာအတော်များများမှာရှိနေကြတဲ့ဟာမက်စ်တိုက်ခိုက်ရေးတပ်မတွေကိုလေကြောင်းကနေခြေမုံတိုက်ခိုက်နေတာလို့အစ္စရေးစစ်တပ်ကပြောပါရယ်။ဒီတောတွင်းမှာပဲဂါဇာအတွက်စာနာမှုအကူအညီတွေတည်ဆောင်လာတဲ့ကုန်တင်ကား80ကတော့အီဂျစ်နယ်ဆက်ရာဖာနယ်ဆက်ကနေတဆင့်ဂါဇာတောင်ပိုင်းကိုစနေနေ့တုန်းကဝင်ရောက်လာတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါရယ်။စာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဂါဇာအတွက်အကူအညီတွေကိုအမြန်ဆုံးနဲ့အချိန်မြင့်ပေးနိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂလူ့ကျွေးရေးကောင်စီမှာတောက်ကြနေတုန်းကပဲမဲခွဲဆုံးဖြတ်ခဲ့တာပါ။ဒီလိုဆုံးဖြတ်နိုင်ဖို့အတွက်အဖွဲ့ဝင်15နိုင်ငံပါတဲ့လုံခြုံရေးကောင်စီမှစစ်ဆင်ညှိနှိုင်းမှုတွေရက်အတန်ကြာအခြေတင်လုပ်ခဲ့ရပြီးတော့အမေရိကန်ပြည်ထောင်စုကဗီဒီယိုအာဏာသုံးပယ်ချတာမရှိတဲ့အတွက်တောက်ကြနေမှာအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါရဲ့ရှင်။